အရခတ်တတော်အေးအေးထိချုပ်ထားတဲ့ကြောက်တော်မျိုးနဲ့စေယုံတစ်ခုကိုစစ်ကောင်စီကလေးချောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရက်သား20ထက်မနည်းဒဏ်ရာရတယ်လို့အေးအေးကထုတ်ပြန်ထားပါတယ်။ရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုစုံမှုကျော်ပြောပြပေးပါမယ်ရှင်
။အရခတ်တတော်အေးအေးထိချုပ်ထားတဲ့ကြောက်တော်မျိုးနဲ့ဝဲတောင်ကြီးကျေးရွာအတွင်းကစေယုံတစ်ခုကိုမေလ15ရက်နေ့မနေ့ပိုင်းကစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စေယုံတစ်ခုလုံးပျက်စီးသွားတယ်လို့စေယုံဝန်ထမ်းအပါအဝင်အရသာ20ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့အေအေကထုတ်ပြန်ပါတယ်။အဲ့ဒီအထက်ဒဏ်ရာပြင်းထန်သူ5ဦးအထိရှိတယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီဟာအေအေထိန်းချုပ်ထားတဲ့မြို့နယ်တွေအတွင်းဈေးနဲ့စေယုံတွေကိုအဓိကပိတ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်တာတွေတောက်လျှောက်လုပ်နေတယ်လို့ရခိုင်အရေးတက်ကြွလှုပ်ရှားသူကိုထွန်းကြည်ကပြောပါတယ
်။အဲတောက်လျှောက်ကတော့ဒီအရက်ထိန်းချုပ်တဲ့နေနေတွေမှာတော့ဒီစစ်ကောင်စီဘက်ကပြောဈေးဆိုင်ဒီလိုစေယုံတွေပေါ့နော်အဓိကသူတို့ပြင်မှတ်ထားတဲ့နေရာတွေကဈေးနဲ့စေယုံတွေပေါ့အဓိကပြင်မှတ်ထားပြီးတော့အခုနောက်ပိုင်းတက်ခိုက်လာတာကိုတွင့်နေရတယ်ပေါ့လေဆိုဒီနေရာတွေကကြတော့တကယ်ရသားတွေနေတဲ့နေရာတွေဖြစ်တယ်ပေါ့လေနော်ဒါကတိုက်ပွဲနဲ့မသက်ဆိုင်တဲ့ area လေးဖြစ်တယ်ဆိုတဲ့အခါကျတော့စေယုံတို့ဈေးတို့ဆိုတာကဒီအများသူကပိုင်ဆိုင်တဲ့ area တွေကိုပဲအဓိကကိုယ်စားပေးပြီးတော့ဒီတိုက်ခိုက်နေတာလိုမျိုးတော့တွေ့နေရတယ်လားဟု
တ်စစ်ကောင်စီကအခုလိုတိုက်ခိုက်မှုတွေဟာဒေသခံအရသားတွေအနေနဲ့စစ်ကိုမုန်းတီးလာအောင်ဖိအားပေးတဲ့နီးနာတစ်ခုဖြစ်လိမ့်မယ်လို့ကိုထွန်းကြည်ကသုံးသပ်ပါတယ
်အဘာကြောင့်ဆိုရဟာတဲ့ပေါ့လေသူကငိုတေးကအစကတည်းကဒီစစ်ကောင်စီမှာတုံးနေပြီပါတယ်ရှိရယ်ပေါ့နော်ဆိုတော့သူကတိုက်လို့မနိုင်ဘူးဆိုလို့ရှိရင်တော့ဒီအရသားပြည်သူတွေကိုပြင်မှတ်ထားပြီးတော့စိုက်ကိုဒီဘွေကရသားတွေမုံတီးလာအောင်ပေါ့လေဒီဘွေကရသားတွေအလိုမရှိဘူးဆိုရဲဟာမျိုးဖြစ်လာတဲ့ဒီရသားတွေကိုပြတဲ့ဖိအားတမျိုးလို့ပဲကျွန်တော်နားလေပါတယ်။ဘာကြောင့်တိုက်တယ်ဆိုတော့ကျွန်တော်မသိဘူး။ဒါပေမဲ့ပေချာတာကတော့ဒီဈေးရောစေယုံတို့အခုဒီလင်းနဲ့တောက်လျှောက်ဒီမျိုးရွာတွေမှာဘုံချနေတဲ့ဟာတောက်လျှောက်ဘုံချနေတဲ့ဟာအကုန်လုံးကသိရပြင်းမှနဲ့ဘာမှမဆန်တဲ့အရာတွေဖြစ်နေတာကိုတော့ဟိုတွေ့ရတယ်ပေါ့လေ
။မေလ14ရက်နေ့ကလည်းမောင်တော်မျိုးနယ်တောင်ပိုင်းကကင်းချောင်းကျေးရွာကိုစစ်ကောင်စီကဂျက်တိုက်လေရင်နဲ့ပစ်ခတ်ခဲ့တာကြောင့်ကျေးရွာအတွင်းအရသာထိခိုက်သေဆုံးတာတွေရှိတယ်လို့အေအေကထုတ်ပြန်ထားပါတယ်။အခုဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံတရာတုံ့ပြန်တာမျိုးမတွေ့ရသေးပါဘူး။ဒါပေမဲ့ရခိုင်ဒေသတချို့မှာစစ်ကောင်စီလက်နက်ကြီးပစ်ခတ်တာတွေကြောင့်အရသာတွေသေဆုံးနေဆိုတာသတင်းမှားတွေဖြစ်တယ်ဆိုပြီးစစ်ကောင်စီပြန်ကြားရေးကတုံ့ပြန်ဖော်ပြထားတာတွေ့ရပါတယ်။လက်ရှိမှာတော့စစ်ကောင်စီနဲ့အရက်ခတ်တပ်တော်အေအေကြားဘူးတီတော်မောင်တော်အန်းနဲ့တန်တွဲမျိုးတွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။